အခုရပိုင်းပေါ့လေ TNL အဖွဲ့နဲ့အစိုးရတပ်တွေကြားမှာပေါ့လေတိုက်ပွဲတွေဖြစ်တယ်ဆိုတဲ့သတင်းတွေကတော်တော်လေးစိတ်ဆိတ်ကြားနေရတယ်ခင်ဗျကျွန်တော်ပြောပြပေးပါဦးခင်ဗျဘယ်နေရာတွေမှာဖြစ်နေတာလဲခင်ဗျ
နမ်ဆာမဲဒီကုတ်ခိုင်ဖက်မှာနမ်ဆာမနမ်နေရာဖြစ်တယ်ဒီမနေ့တော့လုံတော့နေရာရဲ့ပြီးတော့ဒီညနေပိုင်းနှစ်နာရီကနေမိုးချုပ်ထိဖြစ်တာကနမ်ဆာမြို့နယ်လမ်းလွယ်ရွာလမ်းလွယ်ရွာအထက်ပဲ
ဘယ်နေရာလောက်ရှိလဲခင်ဗျဇက်တိုက်ဖြစ်နေတာ
4ရက်5ရက်တော့ဆက်တိုက်ဖြစ်နေတယ်
အခုဖြစ်နေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းရှင်းပြပါဦးခင်ဗျာဘယ်လိုပုံစံမျိုးဖြစ်နေတာလဲခင်ဗျာ
အခုဖြစ်တဲ့ပုံစံတွေကတော့ဒီမြန်မာတပ်မတော်ဘက်ကဒီစကခဒီယမခလာရောက်ကန်တဲ့စကခတပ်တွေကတော်နေပြီးရှာနေတယ်ဒီပြီးခဲ့တဲ့20ရက်နေ့ဆိုရင်ကျွန်တော်တို့တင်တန်းကြောင်လုပ်တဲ့နေရာသူတို့ဟိုဒီအမျိုးသမီးတင်တန်းကြောင်ရဲ့ကျွန်တော်ကျမကြီးဌာနတင်တန်းကြောင်ရဲ့သူတို့ဝင်ရသွားတယ်အဲ့မှာမီးတွေဝင်ရှုတယ်အဲ့ဒီနောက်ပိုင်းမှာတော့တိုက်ပွဲဆက်လိုက်ဖြစ်တာပေါ့အဲ့ဒီအရာကခဏလုံးပြောရဲလုံတော့ရွာတို့မန်လန်းရွာတို့အဲ့မှာတိုက်ပွဲဆက်လိုက်ဖြစ်နေတဲ့3ရက်4ရက်ရှိသွားပါပြီဖူလန်းလွေရွာကျတော့သူတို့ကဒီလိုတော်နေပြီးတက်လာတယ်အဲ့မှာကျွန်တော်ရှိတဲ့လူနဲ့ကျွန်တော်သူတို့တွေ့ပြီးတော့မှတိုက်ပွဲဖြစ်ကြတာပါပြီးတော့ဟိုကုတ်ခိုင်ဘက်မှာဖြစ်တဲ့ဟာလည်းအဲ့လိုပဲသူတို့တော်တဲ့ဟိုတော်တော်ထွက်လာကြတယ်ထွက်လာကြတော့အဲ့မှာကျွန်တော်တို့တော်တဲ့မှာတော့ကုစခန်းလက်ရှိနေတဲ့အဲ့မှာကျွန်တော်တို့ရဲဘော်တွေနဲ့တွေ့ပြီးတော့တိုက်ပွဲဖြစ်ကြတာပါ
ဟုတ်ကဲ့
ဆိုတော့မြန်မာတပ်မတော်ဘက်ကဒီတော်နေနဲ့လှုပ်ရှားမှုတွေကလည်းလည်းပုံများလာတဲ့သဘောရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အခုဆိုရင်ပေါ့လေဒီပန်ခန်းခုနှစ်ဖွဲ့နဲ့ပတ်သက်ပြီးတော့မြန်မာတပ်မတော်ဘက်ကထိုးစစ်တွေအမြင်တွေ့နေရတယ်ပေါ့လေအခု TNL နဲ့လည်းတိုက်ပွဲတွေဖြစ်နေတယ်လို့ဒီတနိုင်းမှာဒီ KIA နဲ့လည်းတိုက်ပွဲတွေကဖြစ်နေတယ်လေတိုက်ပွဲတွေအခုလိုမျိုးပေါ့လေနည်းနည်းခက်ဆိတ်ဆိတ်လေးဖြစ်လာတဲ့အနေအထားနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်မိလဲခင်ဗျ
ကျွန်တော်တို့မြင်တာကတော့မြန်မာတပ်မတော်ကအချင်းချင်းကြီးကိုတကယ်ဆွေးနွေးချင်တဲ့သဘောထားမရှိဘူးတကယ်ငြိမ်းချမ်းပြီးစောင့်ချင်တဲ့ဆန္ဒသဘောထားမရှိဘူးကျွန်တော်ဒီလိုပဲမြင်ပါတယ်အဲဒါကြောင့်မို့လဲ20ရာစုပင်လုံပြီးရတာနဲ့ဒီနောက်ပိုင်းကျွန်တော်တိုက်ပွဲတွေပြီးပြင်းလာတယ်ကချင်းဘက်မှာလည်းပြင်းတယ်အခုဆိုရင်ကျွန်တော်စီမှာလည်းတော်တော်ပြင်းလာပါတယ
်ဟုတ်ကဲ့အဲ့တော့ပေါ့လေအခုဒီမြောက်ပိုင်းအဖွဲ့ဒီအနေနဲ့ပေါ့လေဘာများဆက်လုပ်မလဲခင်ဗျာ
အကျွန်တော်တို့ကတော့ဒီတွေ့ဆုံဆွေးနွေးဖို့တော့ကျွန်တော်တို့ပြောထားတယ်တရုတ်ဘက်ကလည်းကျွန်တော်ပြောထားတယ်တွေ့ဆုံဆွေးနွေးဖို့ကျွန်တော်တို့ရဲ့ယက်ဒီချက်တွေ့ဆုံဆွေးနွေးမယ်ဆိုရင်ကျွန်တော်တို့ဘလိုပုံစံယက်ဒီချက်ရှိလဲဆိုတော့ကျွန်တော်ပြီးသားပြီးသားဖြစ်ပါလေဆိုတော့ဒါပေမဲ့လောလောဆယ်ရောမြန်မာအစိုးရဘက်ကအဓိကတော့မြန်မာတပ်မတော်ဘက်ကကျွန်တော်တို့ဟိုကော်မတီခုနှစ်ဖွဲ့ကော်မတီမတွေ့နိုင်သေးတဲ့အနေအထားဖြစ်တော့အခုတော့ပြန်ပြောတော့ဒီတိုက်ပွဲတွေပဲတွေ့နေရတာပေါ့လောလောဆယ်ရောကျွန်တော်တို့မတက်နိုင်ဘူးတိုက်ပွဲတွေပြင်းလာတယ်ဆိုတော့တိုက်ပွဲဥပဲကျွန်တော်ရင်ဆိုင်နေရတာပေါ့အခုခံရတာပေါ့ဒီရတာကတော့မြန်မာတပ်မတော်တဘောထားကတော့ကျွန်တော်တို့ဒီထွက်ရတဲ့ကော်မတီခုနှစ်ဖွဲ့ကိုသူတို့အတိမတ်ပြုတ်ချင်တဲ့တဘောထားမရှိဘူးလို့ကျွန်တော်တွေ့ရတယ်အဲတရုတ်ဘက်ကလည်းတစ်ဆင့်ကျွန်တော်တို့တွေ့ဖို့ပြောတာတော့မှသူတို့ကတစ်ဖက်ချင်းစီတွေ့ချင်တယ်ပြီးတော့အဖွဲ့တွေခွဲပြီးတွေ့ချင်တယ်ကော်မတီအနေနဲ့ဆိုရင်မတွေ့နိုင်တဲ့တဘောထားရှိတဲ့အနေအထားဖြစ်ပါတယ်
နောက်တစ်ခုကတော့ဒီပြီးခဲ့တဲ့အပတ်ကသတင်းစာရှင်းလင်းပွဲမှာပေါ့လေဥစော့ထေးပြောသွားတာဒီငင်းငင်းဖြစ်စဉ်ပေါ့လေ NCA လမ်းကြောင်းကပဲသွားမယ်ဆိုတဲ့အနေအထားမျိုးသူအခိုင်အမာပြောထားတာရှိတယ်ခင်ဗျပန်ဆန်းအဖွဲ့ခုနှစ်ဖွဲ့ကလည်းပဲတင်ပြထားတာသွား NCA လမ်းကြောင်းကမဟုတ်တဲ့လမ်းကြောင်းကသွားဖို့ဆိုပြီးတော့စာတမ်းတွေပဲတင်ထားတာရှိတယ်ခင်ဗျအဲ့တော့ဒီအခြေအနေနှစ်ခုကပေါ့လေဆိုတော့ညှိလို့ရနိုင်ပါမလား
ကျွန်တော်တို့ကတော့အဓိကနှစ်ဖက်တွေ့ဆုံဆွေးနွေးဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့မြင်တာကတော့ NCE ကအလုံးမဖြစ်ဘူး NCE ကလမထူထားပြီးတော့လဲတကယ်လက်တွေ့ကျအခုဖြစ်နေတဲ့တိုက်ပွဲတွေကရက်စဲသွားနိုင်ရင်ရှိမှာမဟုတ်ဘူးတိုက်ပွဲတွေရက်စဲနိုင်မဲ့အချိန်ကြီးမဖြစ်နိုင်ဘူးဒါကြောင့်မို့ကျွန်တော်တို့က NCE အခုသွားနေတဲ့ NCE ပေါင်တွင်းတိုင်းမှာဆိုရင်တော့ဒါကဘလို့မှအလုံးမဖြစ်နိုင်ဘူးလို့ကျွန်တော်အမြင်တော့ကျွန်တော်ပုံဝင်လင်းပြောထားပြီးသားပါဒါကြောင့်မို့အဲ့ဒါအဖြစ်ဘလို့ရှာမဲ့ဆိုရင်နှစ်ဖက်အရင်တွေ့ဆုံဆွေးနွေးဖို့လိုပါတယ်ကျွန်တော်တို့အခုကျွန်တော်ဖွဲ့ရတဲ့ကော်မတီတွေနဲ့အဲကော်မတီနဲ့ဒီမြန်မာအစိုးရဘက်ကတွေ့ဆုံဆွေးနွေးမယ်ဆိုရင်တော့ကျွန်တော်မြင်တာကနှစ်ဖက်စလုံးကလက်ခံနိုင်မဲ့လမ်းတွေတစ်ခုခုတော့ထွက်လာမယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့အခုချိန်ထိတော့မြန်မာအစိုးရမြန်မာတပ်မတော်ဘက်ကအဓိကတော့တဘောထားတော့ဖွဲ့ထားတဲ့ပန်းစန်းကော်မတီကတော့မတွေ့နိုင်သေးတဲ့သဘောအခြေအနေရှိပါတယ
်โอเคကျေးဇူးပါပဲဗိုလ်ချုပ်ခင်ဗျာအခုလိုရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ခုနေပါ
โอเค